ဒေါက်ဆန်စုကြည်မိသားစုအမွေဆိုင်အမှုဖြစ်နေတဲ့ရန်ကုန်မြို့တက္ကသိုလ်ဒါလန်အိမ်ချံဝန်းကိုဒီနေ့ဒုတိယအကြိမ်လေးလံတင်ရောင်းခဲ့ပေမဲ့လေးလံဆွဲသူတော့မရှိခဲ့ပါဘူးပထမအကြိမ်လေးလံပြစ်စင်ကလေးကလည်းဝယ်သူမရှိဖြစ်ခဲ့တာကြောင့်ဈေးလျှော်ပြီးကြံကင်းစေးတဲ့အခုဒုတိယအကြိမ်ထပ်မံရောင်းခဲ့ပေမဲ့လည်းဝယ်သူမရှိထပ်ဖြစ်ခဲ့ရတာပါအခုလိုမရောင်းရတဲ့အတွက်ဘာဆက်ဖြစ်လာနိုင်ပါလဲရန်ကုန်ကပေးပို့လာတဲ့သတင်းကိုအခြေခံပြီးမက်ကင်တူထေးပြောပြပေးပါဦးခင်ဗျာ
ရန်ကုန်တက္ကသိုလ်ရိပ်တာလန်ကဒေါက်ဆန်းစုကြည်မိသားစုပိုင်ချက်အမှတ်54နေအချမ်းဝင်းရှိမှာဒီကနေ့ဩဂတ်လ15ရက်နေ့မှာပဲဒုတိယအကြိမ်လေးလံပွဲလုပ်ပါတယ်လေးလံပွဲမှာရှင့်နေကလေးလံခေါ်ခဲ့ပေမဲ့လို့လေးလံဆွဲမဲ့သူမရှိပဲဆုံးသက်ခဲ့ပါတယ
်ကျမရဲ့ဆိုင်ကတော့ဒီမှာစာရင်းမှုမှာ38023အမှုကပြည်ပြင်းဖြစ်တဲ့အမွေရှင်ဒေါက်ဆန်းစုကြည်ရဲ့တိကတမ93ဧကရှိမြေခွက်နဲ့မြေခွက်ပေါ်မှာရှိတဲ့အစာအုပ်ပါဝင်ရုပ်ခံစားခွင့်ရရအားလုံးကိုနေလန်ကျန်းကင်းစင်ကိုချက်သိန်းပေါင်း3လမ်းတိတိနဲ့နေလန်တင်ရောင်းချနေပါတယ်ဝယ်ယူမဲ့သူရှိပါသလား3ချိန်တင်ညာပြီးတဲ့အချိန်မှာဝယ်ယူမဲ့သူမရှိတဲ့အကြောင်းမလို့နေလန်တင်ရောင်းချမှုအောင်မြင်မှုရှိကြောင်းသိညာပါတယ
်နေလန်ပွဲကိုဝယ်လို့သူတယောက်မှမလာခဲ့ဘူးလို့အဲ့ဒီနေရာမှာရောက်နေတဲ့သတင်းတောက်တွေကပြောပါတယ်ပိသားစစ်ပိုင်နေအိမ်ကိုအမွေခွဲယူဖို့ဒေါက်ဆန်းစုကြည်ရဲ့အကိုဖြစ်သူဦးအောင်ဆန်းဦး2001ခုနှစ်ကတရားရုံးမှာရှောက်ထားခဲ့ရတာကဆရာနာသိပြီး2022ခုနှစ်ဩဂတ်လမှာဒီနေအိမ်ရဲ့ချက်ဝင်းကိုလေးလံပြစ်ခွဲဝေယူဖို့ပိသားစုတရားလွှတ်တော်ချုပ်ကဆုံးဖြတ်ခဲ့ပါတယ်။ပထမအကြိမ်လေးလံပွဲတုန်းကလည်းလေးလံပြစ်မဲ့သူမရှိတာကြောင့်အရင်ဈေးဖြစ်တဲ့ချက်ငွေ315ဘီလီယံကနေဈေးလျှော့ပြီးချက်ငွေ300ဘီလီယံသိမ်းပေါင်း3နန်းတိတိနဲ့လေးလံပြစ်ဖို့တရားရုံးကဇော်လာမှာခွင့်ပြုခဲ့ပြီးတဲ့နောက်ဒုတိယအကြိမ်မြောက်ဒီကနေ့မှာလေးလံတင်ရောက်ချတာဖြစ်ပါတယ်။ဒီကနေ့လည်းလေးလံမအောင်တဲ့အတွက်ဥပဒေကြောင့်ရဆက်လက်လေးလံပြစ်သွားမှာဖြစ်တယ်လို့ရှင်းနေကြီးဦးကြီးမြင့်ကရှင်းပြပါတယ်
။ဘာဖြစ်လဲဆိုဆက်လေးလံပြစ်ရမှာပေါ့နော်။ဒီရလားကခြံတဲ့အိမ်ကနိုင်ငံတော်ကနေပြီးရောဘုကျောင်းစားဇာပနာပတ်သက်ဒီနေသူရဲ့ပတ်သက်ဒီနေစုပြီးတော့နိုင်ငံတော်ကနေဝဲထားတာ။နော်နိုင်ငံတော်ကဒေါက်ကင်ကြီးကိုပေးထားတာ။အာဇာနည်ရဲ့အမွေနဲ့အမွေပဲဒီတော့စုကလည်းတရားကိုနော်ပြတဲ့အဖြစ်လို့ဟုတ်မှန်ထားပြီးသားဥစ္စာ။အဲ့ဓာရီကိုတွဲသွားလုပ်မယ်ဆိုရင်တော့အဲ့ကားကြီးအရာကြီးလုပ်မယ်ဆိုရင်တော့ဤသူလူတို့ရဲ့ရန်သူဖြစ်မှာပဲ။ဒီတော့ဒီနေ့ပဲကြာကြာလေဒီလိုလိုလိုကြီးကတော့လုပ်သွားမှာပေါ့။ပြီးတော့လည်းဒီချိန်ကြီးမှာဆွဲလို့ရှိရင်အဲ့ဒီကောင်ကဘယ်ရပဆိုင်ရလဲ။ငွေပြူပြလေ။ तू ဘလို့အခွန်ဆောင်ကြလဲအဲ့ငွေကလာဆွဲတဲ့ငွေကဘယ်ရရတာလဲ။အဲ့ဒါပြရမယ်လေ။ဝေပြူမပြနဲ့ဆွဲဖို့မရှိ
ဘူး။လက်ရှိမှာဒေါအောင်ဆန်းစုကြည်ဟာထောင်ချခံထားရပြီးသူ့ဘယ်နေရာမှာရှိနေတယ်ဆိုတာအတိအကျမသိရပါဘူး။ချက်အမှတ်54တက္ကသိုလ်ရိပ်သာလန်နေအိမ်မှာဒေါအောင်ဆန်းစုကြည်နှစ်ချိန်နေအခြေချုပ်ချခံခဲ့ရဘူးတယ်လို့ကုလသမဂ္ဂအတွေ့အမှုချုပ်ဟောင်းဘန်ကီမွန်နောက်အမေရိကန်သမ္မတဘရက်အိုဘားမာအမေရိကန်နိုင်ငံသားဝန်ကြီးဟောင်းဟယ်လရီကလင်တန်အပါအဝင်ကမ္ဘာခေါင်းဆောင်တွေနဲ့သမိုင်းဝင်တွေ့ဆုံခဲ့ကြတဲ့နေအိမ်လည်းဖြစ်ပါတယ်။မြန်မာနိုင်ငံရေးအတွက်အရေးပါတဲ့အဆောက်အဦတစ်ခုဖြစ်တာကြောင့်ဒီချက်ဝင်းကြီးကိုထိန်းသိမ်းချဖို့ပြည်သူတို့ကဆန္ဒရှိကြပါတယ်။အမျိုးသားညီညွတ်ရေးအစိုးရ NUG ကတော့ချက်အမှတ်54ချက်ဝင်းထဲမှာရှိတဲ့အဆောက်အုံတွေကိုရည်ကြီးမှုအမွေနဲ့အဖြစ်သတ်မှတ်ထားတဲ့အတွက်မိသူတို့တယောက်မှရောင်းချခြင်းရောင်းချရန်ကြိုးစားခြင်းဖြည့်ဆည်းခြင်းဖြည့်ဆည်းရန်ကြိုးစားခြင်းပုံစံပြောင်းခြင်းပြင်ဆင်ခြင်းတွေမပြုလုပ်ဖို့တားမြစ်ထားပါရဲ့ရှင်။